လာပါရှင
်ဟုတ်ကဲ့မင်္ဂလာပါခ
င်ဗျာကျမတို့ VOA American တန်ကိုအခုလိုဒီ PKM ဖြိုးပါတီဌာနချုပ်ကိုလာပြီးတော့တွေ့ဆုံမင်းမြန်ဝင်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျမတို့ဒီဟို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟိုစိုင်းပြင်းနေကြတွေ့ရပါတယ်တွတ်တော်မှာဥတောင်းအိအနေနဲ့လည်းထဲထဲဝင်ဝင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ကိုစားပေါ့ဟိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဟိုတကယ်ကိုအင်တိုင်းအားလိုက်ပါဝင်ဆောင်ရွက်နေတာတွေ့ရပါတယ်အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ခိုင်ဖြိုးပါတီရဲ့ရည်တည်ချက်ကလေးပေါ့လေအဲ့ဒါလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီမေးခွန်းမေးတဲ့အတွက်ကျေးဇူးတင်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့ပြည်ခိုင်ဖြိုးပါတီကပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ခံပါတယ်ပြင်ဆင်ရမယ်ဆိုတဲ့အလုပ်ကိုပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေစတင်ရေးဆွဲစဉ်တည်းကရေးဆွဲတဲ့ပုံကိုယ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေဒီဒါတသမတ်ထဲသွားမှတိစားမဟုတ်ဘူးအဲ့တော့တခြားနိုင်ငံတွေလိုပဲကျွန်တော်တို့ကပြင်သင့်ပြင်လိုက်တဲ့အချိန်မှာပြင်သင့်ပြင်လိုက်တာတွေပြင်ရမယ်ခေတ်ကာလအခြေအနေနဲ့ကိုက်ညီအောင်ပေါ့နော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာကအခန်းတစ်ခန်းအနေနဲ့ကျွန်တော်ဖော်ပြထားပါတယ်။အဲ့ဒီအခန်းထဲမှာပါတဲ့ပုံမှားတွေအတိုင်းပေါ့နော်။ပြင်မယ်ဆိုရင်အဲ့ဒီတိုင်းပြင်ပါ။အဲ့ဒီတိုင်းပြင်ရမယ်လို့ကျွန်တော်တို့ကရည်တည်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းဆက်နှစ်ပေါ့နော်။အဲ့ကုနာရောင်ကပြောတဲ့အတိုင်းဆိုလို့ရှိရင်အဲ့မှာပုံမှား433ရဲ့34ရဲ့35ရဲ့36ရဲ့ပေါ့။အားလုံးကတော့436ဆိုပြီးတော့436ပြင်ဖို့ကအဓိကကြတယ်လို့ပြောပါတယ်အဲ့ဒီခါမှာဒီတက်မတော်သားကိုယ်စားလှယ်တွေပေါ့နော်ပါဝင်တဲ့အတွက်ကြောင့်မို့25ရာခိုင်နှုန်းကတော့ဟိုပြင်နိုင်မှုအလားအလာမရှိဘူးပေါ့ခက်ခဲဆုံးအဆင့်ကတော့အဲ့ဒါပဲပေါ့ဆိုပြောနေကြတာပါ
တရားရှင်းပြရင်လည်းရှည်တယ်ဗျဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်မှာပါတယ်433 34 35 36ဆိုတာကအဲကျွန်တော်တို့အမေရိကန်နိုင်ငံမှာလည်းအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေရှိတယ်လေအဲကျွန်တော်လေ့လာမိသလောက်တော့ပုံမှန်5ထင်တယ်နော် article 5လို့ကျွန်တော်သိတယ်အဲ့ဒီထဲမှာလည်းပဲကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ကိုနီးလမ်းနေပေးထားတယ်အဲ့တော့ကျွန်တော်တို့ချီမှာတော့ကျွန်တော်အကြမ်းမင်းသိတာပေါ့နော်အဲထက်လွတ်တော်အောက်လွတ်တော်ပေါ့နော်ဒီလွတ်တော်နှစ်ရက်က3ပုံ2ပုံပေါ့အဲထောက်ခံလို့ရှိရင်ဒီ3ပုံ2ပုံကကျွန်တော်တို့ဥပဒေမူကြမ်းကိုတင်နိုင်တယ်လို့ရှိတယ်အဲကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပဲဒီလွတ်တော်ကိုယ်စားလှယ်ရဲ့20ရာခိုင်နှုန်းပြောမဆို5ပုံလို့ပုံပေါ့ဒီ20ရာခိုင်နှုန်းကလက်မှတ်ထိုးပြီးတော့ဥတွေမူရန်တစ်ခုကိုတင်ခွင့်ရှိတယ်နော်ဟို436ကိုမသွားခင်အဲ့ဒါလေးတီးဖို့လိုတယ်သို့တော်လည်းဖွဲ့စည်းပုံအခြေခံဥတွေပြင်ဆင်ရေးဆိုတာဟာပြင်သစ်ပြင်တိုက်တဲ့အခိုင်မှာပြင်သစ်ပြင်တိုက်တာကိုပြင်ဖို့ပဲလိုတယ်အဲကိုနဲ့သဘောထားမတိုက်ဆိုင်လို့ကိုမကြိုက်လို့ကိုမနှိမ့်မြို့လို့ဆိုတော့ယူဆချက်မျိုးနဲ့တော့ဖွဲ့စည်းပုံအခြေခံဥတွေဆိုတာပြင်လို့မရဘူးပြင်လည်းမပြင်သင့်ဘူးအခုခင်ဗျားတို့ဒီအမေရိကန်နိုင်ငံမှာငအောင်ပဲ22ခုပဲကျွန်တော်တို့ပြင်ရသေးတယ်လို့အကြံဉာဏ်သိထားတယ်။အဲ့တော့ကျွန်တော်တို့ကလည်းပဲအဲ့ဒီလိုပဲဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲပြင်ဆင်ချင်တယ်။အဲ့တော့ဘာကြောင့်ပြင်တာလဲ။ဘဒုအကျိုးစီးပွားတဲ့ပြင်တာလဲ။ပြည်သူတွေရဲ့အကျိုးစီးပွားမြန်မာနိုင်ငံရဲ့အကျိုးစီးပွားကျွန်တော်တို့အခြေခံမူထဲမှာဟောပါတယ်။ပြည်ထောင်စုမပြိုကွဲတိုင်းရင်းသားစီလုံးညီမှုအချုပ်အခြာအာဏာတည်ထောင်ခိုင်မြဲရေးဒီကိစ္စတွေခိုင်မာနေအောင်ကျွန်တော်တို့ကဆက်ရေးဆွဲထားတဲ့ဥပဒေလို့ကျွန်တော်ဒီလိုနားလဲတယ်။ဒါကြောင့်မလို့လွယ်လွယ်ပြင်လွယ်လွယ်ဖြစ်လို့မရအောင်လို့ဒီခုနပုံမှ436မှာဟာ85ရာခိုင်နှုန်းကျော်ရမယ်။အဲ85ရာခိုင်နှုန်းကျော်ပြီးတဲ့ပြင်တချို့ပုံမှတွေကခုနပြည်လုံးညွတ်ဆန္ဒခံယူွက်ယူရမယ်လို့ပြောပါတယ်။အဲ့ဒီပြင်ဆင်ချက်ကကျွန်တော်ခုနပြောသလိုပြည်သူတွေနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုအတွက်ပြင်ဖို့လိုတယ်ဆိုရင်တတ်မတော်မပြောနဲ့အကုန်ပါလာလိမ့်မယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီ report ထွက်တဲ့အခါမှာအချက်ပေါင်းပြင်ဆင်သင့်တယ်ဆိုပြီးတော့အချက်ပေါင်းဆိုပြီးတော့3900ကျော်ပေါ့နော်အဲ့ဒီထဲမှာဒီပြည်ခိုင်ဖြိုးပါတီကနေပြီးတင်တာ10ချက်ပေါ့အဲ့ဒီ10ချက်ထဲမှာလည်းဟိုတနေ့ကကျွန်တော်လွှတ်တော်မှာကြားလိုက်ပါတယ်ဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်ရှော့ချရေးအပါအဝင်ပေါ့17ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးအကြမ်းမြင့်လေးပေါ့အချင်းချုပ်ကလေးရှင်းပြပေးပါလားရှင
်ကျွန်တော်တို့ကအဲ့ဒီ report ထဲမှာ10ချက်ဆိုတာကျွန်တော်တို့အဲ45ခုကော်မတီမှာတစ်ချက်မှမဆွေးနွေးခဲ့ဘူးကျွန်တော်တို့မတင်သွင်းခဲ့ဘူးနော်အဲ့ဒီဒီဖြစ်စဉ် process လေးကိုနည်းနည်းပြန်ပြီးတော့စဉ်းစားကြည့်ရင်သူတို့ကအခု NLD ပါတီကကိုယ်စားလှယ်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုပြီးတော့ဒီ3နှစ်မြောက်လောက်တဲ့ဒီချိန်ဒီကာလမှာအရေးကြီးအစိုးတရားတင်တယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတက်ကိုဖွဲ့စည်းပေးပါဆိုပြီးတော့အရေးကြီးအစိုးတင်တယ်အဲ့ဒီအစိုးတင်တဲ့ကကျွန်တော်တို့ကကန့်ကွက်ခဲ့တယ်တကယ်လို့အချိန်ရမယ်ဆိုရင်အဲ့ဒီဟာဒီပြန်ပြီးတော့ကြည့်စေချင်ပါတယ်အဲ့တော့အရေးကြီးအစိုးတရားဆိုတာဟာလွတ်တော်မှာတတ်မှတ်ထားတဲ့စီကံချက်တွေရှိတယ်အဲ့ဒီအရေးကြီးဆိုဥအောင်ကြည်ညွန့်တင်တဲ့အရေးကြီးဆိုဟာတတ်မှတ်ချက်တွေထဲမှာနော်မညီတဲ့ချက်တွေအများကြီးပါတယ် ဥပမာဆိုတော့လောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စဖြစ်ရမယ်နော်အများပြည်သူနဲ့တက်ဆိုင်တဲ့အရေးကြီးကိစ္စဖြစ်ရမယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ယူရန်လိုတဲ့ကိစ္စဖြစ်ရမယ်တခြားနိလန်းနဲ့လွတ်တော်မှာတင်သွင်းလို့မရတဲ့ကိစ္စဖြစ်ရမယ်ဆိုဒီလိုပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဟာအခုကျွန်တော်တို့ဆွေးနွေးတာဒီဇင်ဘာထဲမှာလေ29နော်အဲ့တော့တကယ်တော့2008ခုနှစ်ထဲကပေါ်လာတာပြင်ကျင်ရင်လက်တလောလောလောဆယ်ပေါ်လာတဲ့ကိစ္စမဟုတ်ဘူးလို့ဒီချက်ကျွန်တော်ကထောက်ပြတယ်။နောက်တစ်ခုကပြည်သူအများနဲ့တော့ဆိုင်တယ်။သို့တော်လည်းအရေးတကြီးလိုအပ်သလားလို့ဆိုတဲ့မေးခွန်းကိုဘသူဖြေမလဲ။အရေးတကြီးမလိုပါဘူး။ကျွန်တော်တို့အတိုင်းပြည်မှာတည်ငြိမ်အေးချမ်းရေးအမျိုးသားယဉ်ကျေးစီငြိမ်းချမ်းရေးစီးပွားရေးကောင်းမွန်ဖို့မျိုးတိုးတက်ရေးပညာရေးကျန်းမာရေးဒါတွေကပိုအရေးကြီးတယ်။နောက်တစ်ခုကလည်းပဲလွတ်တော်ရဲ့အဆုံးဖြတ်ရယူရမယ့်ကိစ္စ။နောက်တစ်ခုကအခြားနည်းလမ်းမရှိဘူးလားဆိုတော့လေခုနအဲ့ဒီပုံမှန်433 34 35 36နည်းလမ်းကြီးပြထားပြီးသား။နော်အဲ့တော့တခြားနည်းလမ်းရှိရသားနဲ့ဒီအရေးကြီးအဆိုတင်ပြီးတော့ဒီအဖွဲ့ဖွဲ့တဲ့အတွက်ကျွန်တော်တို့ကဒီအဖွဲ့ဖွဲ့ပြီးတော့ဒီကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြည်စည်းပူးပေါင်းကော်မတီ45ရောက်ကော်မတီကိုဖွဲ့ပြီးတော့လုပ်တာကိုကျွန်တော်ကစရရကန့်ကွက်ခဲ့တာကန့်ကွက်ခဲ့ပြီးတော့ကျွန်တော်တို့ကဘာကိုဟိုလုပ်ပြလိုက်တယ်လဲဆိုတော့တိုင်းရင်းသားအကျိုးစီးပွားတဲ့ပထမကျွန်တော်တို့ကပုံမှန် 261 ဆိုရက်နော်ပြည်내နဲ့တိုင်းဒေသကြီးတွေဝန်ကြီးချုပ်တွေကိုသူ့တိုင်းနဲ့ပြည်내ကနေတော့ခန့်လို့ရအောင်နော်တမရရဲ့လုပ်ပွင့်ကွင်းနဲ့နှုတ်ပြီးတော့ပြည်내တွေကိုခွင့်ပေးတဲ့ဥပဒေပုံမှန်တစ်ခုကျွန်တော်တို့ကခုနလှုပ်ထုံးလုံနီးအညီပုံမှန် 433 34 35နဲ့ကျွန်တော်ကတင်ပေးလိုက်တယ်အဲ့ဒီတင်ပေးလိုက်တာကိုလည်းခုနစီစစ်တဲ့အဖွဲ့ကဒီဥပဒေကိုမစီစစ်ဖဲနဲ့ကျွန်တော်တို့လှုပ်ဆောင်ချက်ကိုသူတို့လိုချင်တဲ့လမ်းကြောင်းတွေကိုဟိုမှာဥပဒေပြင်နေတာဖြစ်တဲ့အတွက်ဒီကျွန်တော်တို့ရဲ့တင်ပြချက်ကိုဟိုထဲမှာထည့်ပါဆိုပြီးတော့ဒီလိုဆုံးဖြတ်တယ်ဒါလည်းကျွန်တော်တို့ကန့်ကွက်တယ်သို့တော်လည်းပဲခုနမဲနဲ့ခွဲစာနာမဲခွဲရတဲ့အများရအနိုင်ရပြီးတော့ဒါလည်းပဲကျွန်တော်တို့တင်ပြချက်ကမအောင်မြင်ခဲ့ဘူးVOE ပြောသလိုကျွန်တော်တို့ဟို45ခုကော်မတီမှာတင်တာမဟုတ်ဘူးเนาะဒါပေမ
ဲ့တည်နေတဲ့မှာတော့ဒီပြည်ခိုင်ပါတီကအမှန်တော့စစ်တချက်လို့ဒီမှာဖတ်မိတာပေါ့เนาะဒါပေမဲ့ခုနကတော့
ငါ
30ချက်လို့ပြောတယ်ဟုတ်ကဲ့အဲ့တော့ဟိုကျွန်တော်တို့ဒါအများပြည်သူဘယ်လိုနားလဲလဲတော့မသိဘူးပေါ့ကျွန်မတည်နေစာထဲမှာဖတ်လို့ရတယ်တော့ကွာကျွန်မအဲ့လိုနားလဲ
အဲ့ဒါကြောင့်ကျွန်တော်နားလည်အောင်ရှင်းပြတာလေအဲ့ဒီအချက်တည်းကကျွန်တော်တို့45ခုကော်မတီမှာမရှင်းဘူးဘာကြောင့်လို့45ခုကော်မတီမှာခုနမိုက်ပြောတယ်ခုနတက်ကလည်းတင်တယ်ကျွန်တော်လည်းထိုင်နေတယ်ကျွန်တော်တို့ကဒီကော်မတီကိုတရားဝင်လုပ်နေတဲ့လုပ်ငန်းစဉ်မဟုတ်ဘူးလို့ကျွန်တော်တို့ပြောထားတယ်။သို့တော်လည်းကျွန်တော်တို့တွေကပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဖြစ်တယ်။ပြည်တော်စုလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်အမိန့်နဲ့ထုတ်ပြန်ပြီးတော့ဒီကော်မတီမှာပါဝင်နာမည်ရှင်းပေးပါဒီကော်မတီမှာဒီလိုဖွဲ့ပါတယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မတက်ရင်ကျွန်တော်စီကံဖို့ဖျားချမ်းနော်အဲ့တော့ဒီပထမလုပ်ငန်းစဉ်အတွက်တော့ကျွန်တော်တို့ကပါဖြစ်လေတက်ရောက်တယ်သို့တော်လည်းပဲဒီကော်မတီလုပ်နေတာဟာတရားမဝင်ဘူးဥပဒေလမ်းကြောင်းနဲ့မညီဘူးလို့ပြောထားတယ်လေကျွန်တော်တခွမှမဆွေးနွေးခဲ့ဘူးကျွန်တော်တို့တင်တာဒီခုနနှစ်ချက်လုံးခုန10ချက်ပေါ့တကယ်ရှိတာ10ချက်ပါပဲเนาะအဲ့တော့ဥပဒေပုံမှားတွေကိုကျွန်တော်တို့ကဥပဒေဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲကျွန်တော်တို့ကတင်ထားတာဖြစ်တယ်အဲ့ဒါကိုအဲ့ဒီအစီအကံသာရေးတဲ့အခါမှာသူတို့ကကျွန်တော်တို့10ချက်ပြင်ထားတယ်ဆိုပြီးထည့်လိုက်တာဒါကိုလည်းပဲကျွန်တော်တို့တရားဝင်ကျွန်တော်ပြည်ခိုင်မျိုးပါတီကနေထုတ်ပြန်ထားပြီးဒီ10ချက်ကကျွန်တော်တို့ဒီပူပေါင်းကော်မတီမှာတင်တာမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြင်ပေးဖို့တဲ့ပြည်ထောင်စုလွှတ်တော်ကိုတင်တာပါအခုဒါလည်းပဲနောက်ထပ်ထပ်ပြီးတော့တရားဝင်ဒီအစီအကံစာကကျွန်တော်တို့ဆက်ချက်ကိုပယ်ဖျက်ပေးဖို့နှုတ်ပယ်ပေးဖို့ကျွန်တော်တရားဝင်စာပို့มาဖြစ်ပါတယ်အခုလာမယ့်အပတ်ထဲမှာအဲဒါအခုစနေရုံးနဲ့ခံသွားလို့ပါကျွန်တော်တို့ပို့มาပါဟုတ
်ကဲ့
ဒါကိုလည်းပဲကျွန်တော်တို့မထည့်ပေးဖို့ကျွန်တော်ကန့်ကွက်မှာဘာလို့ကျွန်တော်တို့အဲ့ကော်မတီမှာဝင်ပြီးတော့မဆွေးနွေးခဲ့ဘူ
းဟုတ်ကဲ့ပါအဲ့တော့ဟိုအခုဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီဖွဲ့စည်းပုံအခြေခံဥပဒေဒီ2008ခုနှစ်တုန်းကပေါ့နော်ဟိုကြေညာခဲ့တဲ့ဒီရာခိုင်နှုန်းကိုကြည့်ပြီးတော့ဒီဟို1990ပြည့်မှာဟိုနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးဖွဲ့ထားတဲ့ပါတီပေါ့နော်အဲ့ဒီနိုင်ငံရေးပါတီတစ်ဖွဲ့ကနေပြီးတော့ခုံရုံခေါ်မလားဒီကြောင့်ဒီရသူကြီးကျုပ်ရုံးခေါ်မလားတော့မသိဘူးပေါ့နော်တင်လိုက်တာအခါမှာဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကသူတို့ပြောထားတဲ့မဲအရေးအတွက်ထောက်ခံမဲအရေးအတွက်ကဗမာပြည်မှာလက်ရှိရှိနေတဲ့လူဦးရေတဲ့နည်းနေလူဦးရေတဲ့ပုံပြီးများနေပါတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒါဒီဟာကြီးကဟို valid မဖြစ်ဘူးပေါ့အနားလို့ဖို့ပေါ့နော်ပယ်ဖြတ်ပေးဖို့ဆိုပြီးတင်ထားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဘယ်လိုသဘောရပါလဲရှင
်ဒါကသူတို့လုတ်တဲ့လုတ်ဆောင်ချက်ပဲဖြစ်တယ်နောက်ခုနတရားရေးစီရင်ချက်ကလည်းပဲကျွန်တော်တို့ဘယ်လိုယူဆပြီးဘယ်လိုဆုံးဖြတ်မလဲသူတို့တင်ပြတဲ့အထောက်အထားတွေကမှန်လားမှားလားဒီအပေါ်မှာမူတည်ပါတယ်ဒီအပေါ်မှာတော့ကျွန်တော်ဗမာတုံးသက်ပြကြရမရှိပါဘူ
းဟုတ်ကဲ့ပါနောက်တစ်ခုကဒီဟို ပြည်ခိုင်ပြိုးပါတီဦးဆောင်တာပေါ့နော်ပြည်ခိုင်ပြိုးပါတီကတော့ဒါအတိုက်အခံပါတီလို့ခေါ်မှာပေါ့ကျွန်တော်တို့နိုင်ငံသားမှဆိုရင်တော့ဒါ opposition main opposition လို့ခေါ်တာပေါ့နော်အင်အားအကြီးဆုံးအတိုက်အခံပါတီကြီးပေါ့နော်အဲ့ဒီပါတီနဲ့ဒီဒါသာသညတိုင်းသားစီလုံးညညရေးပါတီဦးဆောင်ပြီးတော့နိုင်ငံရေးပါတီ26ဖွဲ့ကနေပြီးတော့ဒီလာမယ့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲအနေနဲ့ပေါ့နော်ရွေးကောက်ပွဲကျင်းပပြီးမယ့်ကော်မရှင်အနေနဲ့လွတ်လပ်ပြီးတရားမျှတစွာကျင်းပပေးလိမ့်မယ်လို့မယုံကြည်ဘူးဆိုပြီးတော့စာပို့ထားတာရှိပါတယ်ရှင်အဲ့ဒါနဲ့ပတ်သက်လို့ဟိုဗာများပြောချင်ပါသေးတယ်ရှင်
အဲဒါနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ရှိရပြောရေးဆိုခွင့်ရှိတဲ့အဲကိုနန္နာလှမြင့်ပေါ့နော်ဒေါက်တာနန္နာမြင့်ကိုတိုင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးမှာတွားပြီးတော့ရှင်းပြပြီးဖြစ်ပါတယ်။ဘာကြောင့်ကျွန်တော်တို့ပြောကြတာလဲ။ဘာကြောင့်ပြောကြတာလဲဆိုတဲ့အကြောင်းအရာတွေကိုအဲ့ဒီခုံရုံးအဖွဲ့တွေကိုတွားရှင်းပြပြီးဖြစ်ပါတယ်။အဲ့တော့ကျွန်တော်ဥပမာလေးတစ်ခုပြုမယ်။ဒါကတော့ခုနကျွန်တော်ကိုတိုင်တွေ့ကြုံခဲ့ရတာလွှတ်တော်ထဲမှာပဲ။ခုနရုပ်ောက်ပွဲကော်မရှင်ပေါ့နော်။ရုပ်ောက်ပွဲကော်မရှင်တွေဖွဲ့စည်းတဲ့အခါမှာနော်ကျွန်တော်တို့ပြည်နယ်တိုင်းအလိုက်အကုန်လုံးသူရဲ့မူလဥပဒေကအစိုးရတက်တန်းတစ်ခုဖြတ်သွားတဲ့အတွက်သူအစ်စ်ပြန်ရွေးတယ်ဆိုပြီးတော့လက်ရှိပါတီကအဲလက်ရှိအစိုးရပြန်ရွေးခိုင်းပါတယ်အဲ့တော့ရွေးခိုင်းတဲ့အခါမှာကျွန်တော်မဲဆန္ဒနယ်ဖြစ်တဲ့ပြောပွဲမှာတိုင်းဒေသကညွန်ကြားတဲ့အတိုင်းကျွန်တော်တို့ကရမီရဖာတွေနော်ခုနတက်ဆိုင်ရာမြို့နယ်စီမံခန့်ခွဲမှုကော်မတီတွေလွှတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်တို့ကရွေးပေးလိုက်တယ်နော်ကျွန်တော်တို့ရွေးပေးလိုက်တဲ့ကိုယ်စားလှယ်တွေကသူတတ်မှတ်ထားတဲ့ရည်ချင်းနဲ့အကန့်ညီတယ်ရွေးပြီးတော့တင်ပေးလိုက်တဲ့ဟာကိုတိုင်းဒေသကြီးကနေပြီးတော့ခုနနိုင်ငံတော်ပြည်အောင်စုခုနရွက်ောက်ဘွဲကော်မရှင်ကိုတင်တဲ့အခါကျတော့ကျွန်တော်တို့ပေးထားတဲ့လူ2ယောက်ကိုဖယ်လိုက်ပေးတဲ့အရေးအတွက်ထဲက2ယောက်ကိုဖယ်လိုက်ပြီးတော့သူတို့ပါတီက2ယောက်ကိုထည့်လိုက်တယ်ကျွန်တော်ဒါကိုလွတ်တော်မှာမေးတယ်နော်သို့တော်လည်းပဲအဖြေရေရတဲ့အဖြေမရဘူးအဲဒါမျိုးပေါ့နော်ဆိုလိုတာကတော့ဖွဲ့စည်းပုံဒီရွက်ောက်ဘွဲဆိုင်ရာရွက်ောက်ဘွဲကော်မရှင်နေနဲ့ပတ်သက်ပြီးတော့နော်မြို့နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်ဟုတ်ပလားနော်ဒါတွေအစစ်အစစ်ကျွန်တော်တို့အားလုံးပြောင်းလဲထားပြီးပြီနောက်တစ်ခုကလည်းခုနလက်ရှိလှုပ်ဆောင်နေတဲ့လှုပ်ဆောင်ချက်တွေမှာကိုကနော်အနိုင်ရကိုယ်စားလှယ်တွေနဲ့ခုနသူလက်ရှိအနိုင်ရပါတီကကိုယ်စားလှယ်တွေနဲ့နော်အဲမှုကင်းနေဖြစ်တဲ့အခါတိုင်းမှာလည်းပဲအဲကျွန်တော်တို့ရွက်ောက်ပွဲကော်မရှင်ရဲ့အဆုံးဖြတ်ကအတည်ဖြစ်တဲ့အတွက်ကျွန်တော်တို့ဖြုံးခဲ့တာတွေလည်းအများကြီးပဲရှိတယ်တရားနီလန်ကြရတယ်မကြဘူးဆိုတော့အသေးစိတ်အဲနောင်သိလာပါလိမ့်မယ်အကြောင်းမလို့ဒီလိုဆောင်ရွက်ချက်တွေရှိနေရင်အဲကျွန်တော်တို့လာမဲ့ဒီကော်မတီနဲ့ပဲဒီတိုင်းဒီကော်မရှင်နဲ့ပဲဆက်သွားမယ်ဆိုရင်တော့ဒါတရားမျှတမှုအားနည်းလိမ့်မယ်လို့ကျွန်တော်တို့ကဒီလိုဒါသဘောထားထုတ်ပြန်ခြင်းဖြစ်ပါတ
ယ်။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုလိုအချိန်ပေးပြီးတော့ကျမတို့တွေ့ဆုံမေးမြန်းခွင့်ပြုရတဲ့အတွက်ပါ
။ဟုတ်ကဲ့ကျွန်တော်လည်းအများကြီးကျေးဇူးတင်ပါတယ်။